ရှမ်းပြည်မြောက်ပိုင်းတီဘောနဲ့နမ်တူကားလမ်းပေါ်မှာမိုးတီချောင်းဒရာပျက်စီးသွားတာကြောင့်လောလောဆယ်မှာကားကြီးတွေတွာလာခြင်းမလုပ်နိုင်ကြောင်းဒေသခံတွေကပြောပါတယ် DNL တအောင်တက်ကတော့စစ်ကောင်စီတက်ကမိုင်းခွဲခဲ့တာကြောင့်လို့ပြောဆိုပြီးတော့ဒေသခံတချို့ကတော့တိုက်ပွဲအတွင်းလက်နက်ကြီးထိမှန်တာကြောင့်ဒရာပျက်စီးရတယ်လို့ပြောဆိုနေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်နမ်တူကနေတီဘောဘက်ကိုဆက်သွယ်တဲ့ကားလမ်းပေါ်ကမိုးတီချောင်းဒရာဟာကြာသပတေးနေ့နေကင်းပိုင်းကထိခိုက်ပျက်စီးသွားကြတာပါဒီလိုပျက်စီးတာဟာစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲဖြစ်ပွားချိန်မှာလက်နက်ကြီးထိမှန်တာကြောင့်လို့ဒေသခံတချို့ကပြောဆိုပြီးလက်ရှိမှာတော့တရားပေါ်ကနေကားကြီးတွေဖြတ်တန်းသွားလာလို့မရကြောင်းဒေသခံတဦးက VOA ကိုပြောပါတယ
်မနေ့ကတော့ပြည်လေဆက်တိုင်းတော့ပါအဲ့မှာနံပါတ်2ဒီဘောလမ်းပေါ်မှာဟိုရှိတဲ့မိုးတွေတရားမှာစိုက်ပွဲဖြစ်တယ်ခင်ဗျာတိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းတရားထိသွားတယ်တရားကတော့အပေါက်3ပေါက်လောက်တော့ဖြစ်သွားတယ်လို့ပြောတယ်အခုကဟိုဒီကနေ့ကအဲ့ဒီကဆိုပြင်ပြခင်းပြီးတော့မှဆက်တန်းသွားလာနေရတယ်လို့တော့သိရတယ်။ကားကြီးကတော့သွားပို့တော့ချက်တယ်ခင်ဗျ။ဟိုဒီကနေ့ကိုလေဟိုကားငယ်လေးတွေတော့ဟိုလည်းဖြတ်တော့ဖြတ်တယ်လို့ပြောတယ်
။တခြားဒေသခံတူကတော့မိုးတေတရားကဖြတ်တန်းလို့မရရင်နမ်တူမျိုးကနေလာရှိုးကိုဆက်သွယ်တဲ့လန်တလန်ပဲရှိတော့မှဖြစ်ကြောင်းပြောပါတယ
်။ဟုတ်ကဲ့ပါရင်တော့နမ်တူကလုတ်တင်နေတယ်လာရှိုးလည်းမရှိတော့ငါအဲ့ကောင်ဆက်သွားလို့ရှိတယ်
တောင်းတက် DNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့မိုးတေတရားကိုစစ်ကောင်စီဘက်ကဖောက်ခွဲဖျက်ဆီးတာဖြစ်ကြောင်းပြောပါတယ
်စစ်ကောင်စီတပ်ဖွဲ့တွေကသွားရောက်ပြီးတော့မှဖျက်ဆီးတယ်ပေါ့နော်အဲ့ဒီမိုးတေတရားကိုဖျက်ဆီးတော့မိုင်းခွဲပြီးတော့မှဖျက်ဆီးတာအခုတော့တရားတော့သွားလာလို့တော့ရတယ်ဆိုပြီးကားကြီးတော့သွားလာလို့မရသေးဘူးပေါ့နော
်မိုးတေချောင်းတရားဟာတီဘောနမ်တူနမ်ဆန်နဲ့မန်တုံကိုဆက်သွယ်ထားတဲ့အရေးပါတဲ့တံတားဖြစ်ပြီးစစ်ကောင်စီရဲ့ခမရ903နဲ့904တပ်ကလာရောက်မိုင်းခွဲဖျက်ဆီးခဲ့တာလို့ TNL ကသတင်းထုတ်ပြန်ထားတာပါစစ်ကောင်စီတပ်ကလာရောက်ဖျက်ဆီးတယ်ဆိုတာကိုတော့တိကျအတည်ပြုချက်မရသေးပါဘူးကြာသပတေးနေ့မနေ့က TNL ကတင်ယူလိုက်တဲ့နမ်တူဘက်မှာတော့မနေ့နေ့ကပိုင်းကစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာရှိခဲ့ပေမဲ့ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်းနမ်တူမျိုးကနေကပြောပါတယ်ဒီကနေ့မှာတော့ရှမ်းမြောက်ဒေသအတွင်းတိုက်ပွဲဖြစ်ပွားတဲ့သတင်းမရှိသေးကြောင်း TNL ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ကိုကန့်ဒေသလောက်ကန်ဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီအပိုင်းအတွင်းမှာလောက်ကန်ရောက်မြန်မာလူမျိုးတွေကိုကိုကန့်တပ် MNDAA ကနေရပြန်လွတ်နေကြောင်းလောက်ကန်ဒေသနဲ့အဆက်အသွယ်ရှိသူတွေကပြောပါတယ်။ဒီအပိုင်းအတွင်းမှာဖြစ်ပွားနေတဲ့လောက်ကန်ဒေသတိုက်ပွဲတွေကိုတော့ MNDAA ကသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်တာမရှိပါဘူး။ကိုကန့် MNDAA တောင်း TNL နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့ရဲ့2020ခုစစ်စင်ရေးဟာအခုဆိုရင်64ရက်ကြာမြင့်လာပြီဖြစ်ပါတယ်စစ်စင်ရေးစတင်ပြီးနောက်မှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေဟာတရုတ်နိုင်ငံရဲ့ဂျာဝင်စစ်သားမှုနဲ့နှစ်ဖက်တွေ့ဆုံခဲ့ပေမဲ့ဒီကနေ့အထိတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိနေပါတယ်ခင်ဗျာ